ပုံမှန်ရှုပ်ထွေးလာနေတဲ့ပထဝီနိုင်ငံရဲ့အခြေအနေတွေကြောင့်ဒီဖြစ်ပေါ်လာတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အတွက်ဒေသရင်းနိုင်ငံတွေညီညွတ်ဖို့လိုအပ်တယ်လို့ပဲခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့တွန်းမြင့်သွားကြဖို့အာဆီယံနဲ့ဒီအာဆီယံ +3 ထိပ်သီးဆွေးနွေးပွဲမှာဒီနေ့ဒေသရင်းခေါင်းဆောင်တွေကတိပြုပြောဆိုခဲ့ကြပါတယ်။တောင်ကျုပ်ပင်လယ်ပြင်မှာနေမြေပိုင်ဆိုင်မှုအငင်းပွားနေရတဲ့ပတ်သက်လို့တော့တရုတ်အနေနဲ့နိုင်ငံတကာဥပဒေကိုလေးစားလိုက်နာဖို့အာဆီယံခေါင်းဆောင်တွေကတိုက်တွန်းပြောဆိုခဲ့ကြပြီးတရုတ်ဝန်ကြီးချုပ်လီကီချန်ကတော့ဒေသရင်းကိစ္စတွေကိုပြင်ပအင်အားစုတွေကကြားဝင်ဆွတ်ဖတ်နေတယ်လို့ခုခံတုံ့ပြန်ပါတယ်။ပြင်ပအင်အားစုလို့ပြောဆိုတဲ့နေရာမှာဘယ်နိုင်ငံဆိုတာနာမည်တည်းမပြောခဲ့ပေမဲ့လို့လေဒေသတွင်းနေမြင့်ငင်းပွားမှုတွေမှာအမေရိကန်ကကြားဝင်ဆွတ်ဖတ်နေတယ်လို့တရုတ်ကအရင်တုန်းကဆက်ဆွဲပြောနေရပါအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဖိလစ်ပိုင်ဗီယက်နမ်တို့နဲ့တရုတ်နိုင်ငံကြားဒီနှစ်ထဲတောင်ပြိုပင်လယ်ပြင်မှာနေမြင့်ဆိုင်ရာငင်းပွားမှုနဲ့တင်းမာမှုတွေပိုဆိုးလာနေချိန်မှာပဲအာဆီယံနဲ့အာရှနိုင်ငံကြီး၃ခုဖြစ်တဲ့တရုတ်ဂျပန်တောင်ကိုရီးယား၃နိုင်ငံတို့ရဲ့အာဆီယံ +3 ထိပ်သီးဆွေးနွေးပွဲကျင်းပနေတာလည်းဖြစ်ပါရဲ့ရှင်